စီးပွားနိုင်ငံလုံးအပြစ်ခတ်ရဲစဲရေးကိုအစိုးရတပ်ဖွဲ့တွေကတောက်ကြံနေမှာစတင်လိုက်နိုင်မယ်လို့စီးပွားကကြေညာလိုက်ပါတယ်။အရင်ကရောက်ဘူးတဲ့အပြစ်ရဲ့သဘောတူညီချက်တွေလို့ပဲအခုသဘောတူညီချက်မှာလဲစီးပွားစစ်တပ်နဲ့တဘုံအုပ်စုတွေပဲအကျုံးဝင်ပြီးတော့ IS အစွန်းရောက်လို့စစ်သွေးကြွအုပ်စုတွေမပါပါဘူး။စီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုထောက်ခံတဲ့ရုရှားနဲ့တဘုံအုပ်စုကိုထောက်ခံတဲ့တူရကီနိုင်ငံတို့ကလည်းဒီအပြစ်ခတ်ရဲစဲရေးကိုသူတို့လိုက်နာမယ်လို့ကတိပြုကြပါတယ်။ဒီကိစ္စအတွက်ရုရှားနဲ့တူရကီနိုင်ငံတို့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းအပြင်းထန်စစ်ဆင်ညှိနှိုင်းခဲ့ကြတာပါ။ဒီလအစောပိုင်းတုန်းကလည်းအပြစ်ခတ်ရဲစဲရေးနဲ့အလက်ပိုမျိုးကဒုက္ခတွေတွင်တဲ့တဘုံတွေကိုရွှေ့ပြောင်းကဲထုတ်ရေးအတွက်သဘောတူညီချက်တရက်ကိုရုရှားနဲ့တူရကီကကြားဝင်ဆက်ဆက်ပေးခဲ့ပါသေးတယ်။တူရကီနိုင်ငံကြားရေးဝင်ကြီးမာဗလူကာဖူဆိုဂလူကလည်းရုရှားနိုင်ငံသားရဲ့ဝင်ကြီးဆာဂေးလက်ဗရနဲ့ဒီသတင်းပတ်အတွင်းနှစ်ကြိမ်ဖုန်းဆက်စကားပြောခဲ့တယ်လို့တူရကီနိုင်ငံသားရဲ့ဌာနကပြောပါရယ်စီးပွားပြည်တွင်းစစ်မှာရုရှားနဲ့တူရကီတို့ကတစ်ဖက်စီကိုထောက်ခံနေကြပေမဲ့လည်းပြည်ပခါကိုဖြည့်ရှင်းရေးမှာတနိုင်ငံစီရဲ့အရေးပါမှုကိုနှစ်ဖက်စလုံးကအတိမတ်ပြုလာကြပြီလို့လေ့လာသူတွေကပြောပါရယ်